ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တွေဟာတောင်ကုန်းမြို့ကိုမီးရထားနဲ့ရောက်ရှိလာပြီးနောက်မှကြာခင်နေ့လယ်ပိုင်းမှာတောင်ကုန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်စိုးမြင့်ရဲ့နေအိမ်မှာဒေသခံ NLD အဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးအဖွဲ့ချုပ်လက်ရှိရပ်တည်နေမှုနဲ့သဘောထားဥပဒေရေးရာနဲ့သက်ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးရှင်းပြခဲ့တယ်လို့သိရပါတယ်။ဆွေးနွေးပွဲကိုဖြူမြို့နယ်ရေတာရှင်မြို့နယ်အုတ်တွင်းမြို့နယ်နဲ့တောင်ကုန်းမြို့နယ်လေးမြို့နယ်အတွင်းက NLD အဖွဲ့ဝင်80ခန့်နဲ့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်။ဒီလိုဆွေးနွေးကြရမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောဆိုမှာကြားလိုက်တဲ့အချက်၉ချက်ကိုလည်းထည့်သွင်းရှင်းပြခဲ့တယ်လို့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းက RFA ကိုအခုလိုပြောပါတယ်
။ပြောလို့ရတဲ့အားလုံးအချက်၉ချက်ကျွန်တော်ပြောပြခဲ့ပါတယ်။အဓိကက NLD ကိုပဲမဲပေးခြင်းနဲ့ NLD မပါတော့ဘယ်လိုလုပ်အောင်မလဲ။ NLD မပါရင်ကိုတိုက်တဲ့ပါတီမပါရင်မပေးနဲ့ပေါ့။နောက်ပြီးတော့ NLD ရဲ့ရည်ရည်ချက်ဒီမိုကရေစီလူ့ခွင့်ရေးကျွန်တော်တို့တရားဥပဒေစိုးမိုးရေးနောက်ပြီးတော့ရွေးကောက်ပွဲကျင်းပတဲ့အချိန်တိုအတွင်းဆောင်ရွက်တာတွေလုပ်ပါပြီ။ဒါဆရာမြတ်တာမမရှိဘူး။ခင်ရဲ့ဘယ်မဖြစ်နိုင်ဘူး။နောက်ကျွန်တော်တို့တင်းထုတ်ပြန်ခွင့်တင်းရယူခွင့်မရှိတာ။ထုတ်ပေါ်ပြောဆိုခွင့်မရှိတာ။ဒါတွေဟာရွေးကောက်ပွဲဆရာမြတ်တာမတွေထိခိုက်စေတယ်။အဲ့ဒါလေးဒီဆက်လက်တွေလည်းအကုန်လုံးပြောပြခဲ့ပါ
ဦးညွင့်ဝေကတော့ NLD အဖွဲ့ရည်တည်မှုလှုပ်ဆောင်နေမှုသဘောထားတွေကိုသူလုတ်ကင်ခဲ့ရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးရှင်းလင်းပြောဆိုခဲ့သလိုဦးစိုးဝင်းကလည်းလူမှုအထောက်အကူပြုလုပ်ငန်းအကောင့်တွေပေါ်ဆောင်ရွက်နေမှုတွေကိုဆွေးနွေးပြောကြားခဲ့တယ်လို့သိရပါဗျ။အခုလိုလာပြီးတွေ့ဆုံဆွေးနွေးတာဟာ NLD အဖွဲ့ချုပ်ဗဟိုနဲ့တောင်ကုန်းခရိုင်အတွင်းကအဖွဲ့ဝင်တွေကြားနားလည်မှုတွေပိုရရှိတဲ့အပြင်ဝန်တာအားတက်ကြအကြောင်းတောင်ကုန်းမြို့နယ် NLD ဒီဥက္ကဋ္ဌဦးဆောင်လိုင်ကအခုလိုပြောပါဗျ။
ကျွန်တော်ဝင်လာတာပေါ့ဗျာဘုံနဲ့ချီတွေ့ရတယ်ဆိုတော့ကိုမျိုးနဲ့လည်းပြင်ပြတာရှိတာပြင်ပြကြတယ်သူကလည်းအထက်ကနေပြီးတော့သဘောထားကြီးဟုတ်လားပြန်ပြီးရှင်းပြပါတယ်ခင်ဗျာအဖွဲ့ဝင်တွေကတော့အားလုံးကသိနေကြတယ်ဖွဲ့သူရဲ့ဥရောမှုပဲဒေါ်စုရဲ့သဘောထားပေါ့လေဘယ်လိုလဲရှိရှိဒေါ်စုရဲ့ဥရောမှုကိုပဲခိုင်းနေဆိုတော့အားလုံးသိနေကြတယ်ထောက်ခံတယ်ပြောပါတယ်ဗျာဘုံနဲ့ကျွန်တော်နဲ့မချီတွေ့တာတော့ကြပါပြီဘုံကနေပြီးခင်းလာတယ်ဆိုတော့နေရလည်းအားလုံးကတော်လေးအားတက်ကြပါတယ်ခင်ဗျာ
အနာဒီဘိုလုံးမှုဆောင်ဖွဲ့ဝင်တောင်ကုန်းဘူတာရုံကိုဆက်ရောက်လာခြင်းကဆလို့အနာပိုင်တွေကအနည်းကလိုက်ပြီးစောင့်ကြည့်နေတာကလွဲရင်ဘာမှအနှောက်အယှက်တစ်စုံတရာမှမရှိဘူးလို့လည်းသိရပါပါခင်ဗျာ။